အချိန်ပြင်းပြင်းနဲ့လာနေတဲ့တိုက်ဖုန်းမုန်တိုင်းရဲ့ရန်ကိုကာကွယ်နိုင်ဖို့ဖိလစ်ပိုင်၊ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့ပြင်ဆင်နေကြပါတယ်။ Pacific သမုဒ္ဒရာရဲ့ဒီနှစ်ဖြစ်ပွားတဲ့တိုက်ဖုန်းမုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးလို့စံချိန်တင်ထားတဲ့ဥစာဂီမုန်တိုင်းဟာတနအီလတိုင်းနှုန်းမိုင်150နှုန်းလိုက်နဲ့ရွှေ့ရှားတိုက်ခတ်နေတာပါ။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းအဲဒီကနေမှထိုင်ဝမ်ကျွန်းဘက်လမ်းကြောင်းအတိုင်းမုန်တိုင်းရွေ့ရှားနေတာနဲ့အတူအင်အားပို့ပြီးတော့ကောင်းလာမယ်လို့လည်းခန့်မှန်းထားပါတယ်။တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုဝင်ရောက်တိုက်ခိုက်ချိန်မှာတော့အင်အားပြော့သွားနိုင်တယ်လို့ခန့်မှန်းရပါတယ်။ဖိလစ်ပိုင်နိုင်ငံကတော့သူ့ရဲ့မြောက်ပိုင်းကမ်းရိုးတန်းမှာရှိနေတဲ့ကျေးရွာတချို့ကဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့နေရာချပေးနေပါတယ်။အခုတောက်ကြာနေနှောင်းပိုင်းမှာမုန်တိုင်းဝင်လာမယ်လို့ခန့်မှန်းထားပြီးတော့ဒီမတိုင်ခင်မှာပင်လယ်ထဲကငါးဖမ်းလှေတွေပြန်လာဖို့နဲ့လှေသင်းမောတွေပင်လယ်ထဲမထွက်ဖို့အတွက်လည်းသတိပေးတားမြစ်ထားပါတယ်။မုန်တိုင်းပဟိုချက်ဟာထိုင်ဝမ်တောင်ပိုင်းကိုဖြတ်သွားမယ်လို့မိုးလေဝသပညာရှင်တွေကယူဆပါတယ်။ဒါပေမဲ့မုန်တိုင်းရဲ့အရှိမြောက်ဖြားကပဲစနေနေ့မှာထိုင်ဝမ်ကိုဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာတော့အခုလာမယ့်တနင်္ဂနွေနေ့နှောင်းပိုင်းမှာမုန်တိုင်းဝင်မယ်လို့ခန့်မှန်းထားပြီးတော့ဒီမတိုင်ခင်မှာလည်းဒီကပ်ဘေးကယ်ဆယ်ရေးအခြေအနေတွေပြင်ဆင်ဆောင်ရွက်ဖို့အတွက်အာဏာပိုင်တွေကအထူးသတိထားပြီးတော့တက်လှန်ထားတယ်လို့အစိုးရပိုင်းရှင်းဟွာသတင်းမှရှင်းတာဖော်ပြပါရရှင်။